Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ13ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA Burmese News Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းကဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲအသက်ကင်ဆာရောဂါနဲ့ဆေးရုံမှာကွလွန်သွားပါတယ်။ပြည်သင်သမ္မတနဲ့ချန်ဖက်ဝါဒတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပြည်သင်နိုင်ငံတော်အားလိုက်ရနေအခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သင်မှာရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့သူကြီးညာပေးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ်မှာမြန်မာနိုင်ငံကိုရောက်နေတဲ့ကုလဆိုင်ရာအထူးကိုယ်စားလှယ်ကမေးမြန်းစုံစမ်းခဲ့တဲ့အကြောင်
းဥပဒေအရကျွန်တော်ဒီကအရင်တိုင်းကြားမယ်ဒါပေမဲ့ဒီဥပဒေမှာအားရချက်တွေရှိတယ်အဲ့ဒါကျွန်တော်ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ချုံငုံပြီးတော့လေဒီ public media ပေါ် private media ဟာ
မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးအောင်လှထွန်းရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကတက်မတော်နဲ့ပတ်သက်လို့မှတ်ချက်စကားတချို့ကိုအစိုးရထံတင်ပြတဲ့အထိတက်မတော်ဘက်ကတုံ့ပြန်မှုအပေါ်မှာနှစ်ဖက်စလုံးအပေါ်ကိုတုံ့တက်ချက်တွေထိုင်းနိုင်ငံမှာလူကုန်ကူးခံရပြီးအရမအလုတ်စီခိုင်ခံရသူကလေးငယ်တွေပါဝင်မြန်မာအလုတ်သမား16ဦးကိုကယ်တင်ခဲ့ပုံစတဲ့မြန်မာသတင်းလွှာတွေအပြင်တမရရွေးကောက်ပွဲစည်းရုံးရေးကာလအတွင်းရုရှားနဲ့ပတ်သက်မှုသတင်းတွေကြောင့်တမရအင်ဗျူတော်ကိုနိုင်ငံရေးအရဖိအားပေးနေခံရတဲ့အချိန်မှာပဲ FBI အကြီးအကဲတစ်ဖြစ်အဆိုပြုခံရသူကကြားနာပွဲမှာထွက်ဆိုချက်တွေအကြောင်းကိုနားဆင်နိုင်ကြပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ရှင
်အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲအသက်ကင်ဆာရောဂါနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လူရှာဘွားအသက်ကင်ဆာနောက်ဆုံးအဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးအကျဉ်းသားတူဖြစ်ရှင်းနေချနေခဲ့ရတဲ့အချင်းထောင်ကနေစေကူတာဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာပဲကွယ်လွန်သွားခဲ့တာပါမကွယ်လွန်ဝင်နောက်ဆုံးအချိန်မှာတော့ကျန်းမာရေးပြည်သူဆက်ချက်မှုပေးခဲ့တဲ့အချိန်နဲ့မိသားစုကအမေရိကန်ဓမ္မမုတ်ဂျာမနီနိုင်ငံမှာစေကူတာမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်ဆိုရကငင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအချိန်တွေလည်းကြုံခဲ့ရပါတယ်အဆိုရဲ့ကန့်သတ်မှုတွေကျန်းမာပဲနာမည်ကျော်စာရေးဆရာကောလိပ်ချောင်းခရီးကတူလည်းဖြစ်တဲ့လူရှာဘောဟာတရုတ်ရွေးရအစင်လာတွေကိုပုံမှန်လင်းလင်းဝေဖန်လေးရှိပြီးတခြားစာပေသမားတွေကိုလည်းကိုပန်ဟန်နဲ့ဖန်တီးကြဖို့တိုက်တွန်းခဲ့တဲ့သူပါနယူးယောက်ကိုလံဘီယာတက်ကတူမှာကျောင်းတက်နေချိန်မှာပဲ1989ခုနှစ်ကတရုတ်နိုင်ငံမှာကျောင်းသားတွေဦးဆောင်တဲ့တရားနာမည်ရင်းမြစ်လှရှားမှုမှာပူးပေါင်းပါဝင်ခဲ့ပါတယ်ကျောင်းသားလှရှားမှုတွေကိုသူထက်တန်ရုံနှိမ်နှင်းခဲ့တဲ့ဇွန်လ4ရက်နေ့နောက်ပိုင်းမှာတော့အာဏာပိုင်တွေကသူ့ကိုဖမ်းဆီးထောင်ချခဲ့တာပါ1992ခုနှစ်မှာပြန်လည်လွတ်မြောက်လာပြီးနောက်မှာလဲနိုင်ငံပြုရင်ပြောင်းလဲမှုတွေတောင်းဆိုမှုကြောင့်ထပ်မံဖမ်းဆီးခံခဲ့ရပြီး1996ခုနှစ်ကနေ1999ခုနှစ်ထိအလုပ်ချင်းစကန်မှာထောင်ဒဏ်3နှစ်ကြာခံခဲ့ရပါတယ်2008ခုနှစ်မှာတော့နိုင်ငံပြုရင်ပြောင်းလဲမှုတွေလွတ်ဆောင်မှုတိုက်ထွန်းထားတဲ့ Chapter 08စာတမ်းကိုပြုစုခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေဖမ်းဆီးတာခံခဲ့ရပြီးအတိုက်ခံတွေကိုအရေးယူရမှာ3လရှိတဲ့နိုင်ငံတော်နှောက်ယှက်ဖြစ်စည်းမှုနဲ့ထောင်ဒဏ်7နှစ်အပြစ်ပေးခံခဲ့ရတာပါ2010ပြည်နှစ်မှာတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ကြိုးပမ်းမှုတွေအတွက်လူရှာဘောဟာနိုဘယ်ညဉ့်ဉျေးဆုချီးမြှင့်ခံခဲ့ရပါတယ်
။ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ရဲ့အကြံဖက်ဝါဒတံပြန်တိုက်ဖျက်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ယာပြည့်အထိမ်းအမှတ်နဲ့အတူဘဲစီဂျီလ်ပြင်သစ်နိုင်ငံတော်အလရရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့တနှစ်လောက်တုန်းကတော့ပြင်သစ်နိုင်ငံပါရီမြို့ဟာအကြံဖက်သမားတွေလှုပ်ရှားရာနယ်မြေတစ်ခုအဖြစ်အင်မတန်ကိုထိ ंछ ုပ်ရခက်ခဲပြီး NDA ကြီးလာတဲ့မြို့တစ်မြို့အဖြစ်သမ္မတထရန့်ကပြောဆိုထားတာပါ IS Islamic စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွွားတွေအတွက်ကမ္ဘာအဆင့်မီမြို့တော်အဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမကြသေးခင်ကပဲပြောဆိုထားပါတယ်2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲပါရီမြို့ကိုကိုးစားပြုတင်းမြောက်ခံထားရသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့နိုင်ငံတော်အလတ်ရဲ့အခမ်းအနားကိုတက်ရောက်ဖို့ပြင်သစ်သမ္မတရဲ့မကြားသေးခင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့တာပါဒီကနေ့ခီးစင်မှာတော့ပြင်သစ်သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကရာဇ်ဟောင်းနပိုလီယံဘိုနာပတ်ရဲ့အုပ်ဂုကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်သမ္မတထရန့်ရဲ့ခီးစင်အတွင်းရုရှားရဲ့အမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကလွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ် အထူးသဖြင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အထင်အားစီမဲ့သတင်းအချက်အလက်တွေရဖို့သမ္မတထရန့်ရဲ့သားကြီးဆုံးကရုရှားရှေ့နေတယောက်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေကိုအာယုံဆိုင်ခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
ကတနငနဲ့ပါရှန်ပင်လယ်ကွေ့လေးနိုင်ငံကြားမပြေမလည်ဖြစ်နေတာတွေကိုတတ်တမန်ရိပ်ရာဂျောင်းဝင်ဖြစ်ရှင်းပေးဖို့ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါရှိတ်ဘင်ဟာမက်အယ်သာနီနဲ့တွေ့ဆုံမှာဖြစ်ပါတယ်ကတနငငဟာအချမ်းဖက်ဝါရီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးဆော်ဒီအာရေဗျအာရဆော်ဝါများပြည်တော်စု UAE ဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကဇွန်လဆန်းမှာကတနငငနဲ့တတ်တမန်ဆက်သွယ်ဖြတ်တောက်ခဲ့ပြီးနောက်အချက်73ချက်တောင်းဆိုထားကြတာပါကတနငငကတော့စွန့်နှင်းညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချောက်ချာအာနာကိုထိပါခံနိုင်မှာမဟုတ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။ Sorry ဦးဆောင်တဲ့လင်းနိုင်ငံအဖွဲ့ကို Sorry နိုင်ငံဂျေရာမြို့မှာဝန်ကြီးတင်လာဆက်မနေတော့ကတွစ်ဆုံခဲ့ပေမဲ့တွစ်ဆုံမှုပြီးဒရင်တော့တွေကိုတစုံတရာပြောဆိုတာတော့မရှိပါဘူး။တက်တနာကိုဖြစ်ရှင်းရမှာအချမ်းဖက်ဝါရီတွေကိုဗန္ဒာရေးအကူအညီပေးနေတဲ့ကိစ္စတစ်ခုလည်းနဲ့မကဘဲတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြစ်ရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတူကဆွေးနွေးမှုမတမ်းမီမှာပြောဆိုထားပါတယ်။ရေးစင်စဒီသတင်းပတ်ဆော်ဝိုင်းမှာကတနငငဂျာရေးဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်သာနီနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အချမ်းဖက်ဝါရီတွေကိုဗန္ဒာရေးရထောက်ပံ့ကူညီမှုတွေကိုထိချုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နားလည်မှုစွာကြုံလာတဲ့အခါလက်မှတ်ရေးထိုးနိုင်ငံကြောင်းဝန်ကြီးတီလာဆန်ကကြေညာခဲ့တာပါ။ဒါပေမဲ့လည်း sorry ဦးဆောင်တဲ့လေးနိုင်ငံအဖွဲ့ကတော့အချမ်းဖက်ဝါရတံပြန်တိုက်ဖြတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုကျေစွတင်ပေမဲ့နားလည်မှုစွာကြုံလာလောက်နဲ့မလွန်လောက်ပဲအချမ်းဖက်ဝါရကိုအားပေးထောက်ပံ့နေတာတွေကိုထိချုပ်ရမှာကာတာနိုင်ငံကဘလောက်အလေးထားဆောင်ရွက်တယ်လဲဆိုတာကိုအနိကက်စောင့်ကြည့်သွားဖို့လိုအပ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ကြပါတယ်။
အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြန်လည်ပြင်ဆင်ထားတဲ့ဂျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုဒီကနေ့ကြာသပတေးနေ့မှာ Republican ထက်လွတ်တော်အမတ်တွေကိုချပြဖို့စီစဉ်ထားပါတယ်။ Republican Party နဲ့သမ္မတ Donald Trump အတွဲဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ဂျမ်းမာရေးစောင့်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်။အစောပိုင်းကမူတန်းအပေါ် Republican ကြီးစိုးတဲ့အထက်လွှတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုတ်သိမ်းခဲ့ပါတယ်အထက်လွှတ်တော် Republican အမတ်တွေအနေနဲ့ဩဂုတ်လမှာနှစ်ပတ်လည်အားလည်ရမယူခင်ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းကိုအပြစ်သက်ဆောင်ရွက်ကြဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားတာပါကျန်းမာရေးဆောင်ရှောက်မှုဥပဒေကိုသာအတိမပြုတ်နိုင်ရင်တော့သူသိပြီးစိတ်ဆိုးမိလိမ့်မယ်လို့လဲသမ္မတထရန့်ကပြောဆိုထားပါတယ်လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာချိန်ကိုလည်းသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်အထက်လွတ်တော်ရဲ့ကနအူးကျမ်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုသာကျင့်သုံးရင်နောက်10နှစ်တာကာလအတွင်းကျမ်းမာရေးအာမခံမရှိတဲ့အမေရိကန်ရေအတွက်22တန်းထိမြင့်တက်လာမယ်လို့ပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလည်းထုတ်ပြန်ထားတာပါအခုပြန်လဲပြင်ဆင်ထားတဲ့ဥပဒေချမ်းရဲ့အသေးစိတ်အချက်လက်တွေမရှိသေးတာကြောင့်အရင်ဥပဒေချမ်းနဲ့ဘလောက်ကွာခြားမှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရုရှားတက္ကံကောင်းဆောင် Boris Nemtsov လောက်ကျန်တပြတ်သူဖြစ်အဖြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့သူကိုဒီကနေ့မှာပဲထောင်ဒဏ်အနည်း20အပြစ်ပေးလိုက်ပါတယ်တရားလို့ရှင်းနေတယ်ကတော့လောက်ကျန်တပြတ်သူဇော်ရာတာယက်ဖ်ကိုတတိယကျုံးအပြစ်ပေးဖို့မနေ့တုန်းကပဲရှောက်လဲထားခဲ့ကြပေမဲ့အခုနောက်ဆုံးထောင်ဒဏ်အနည်း20စီရင်ချက်ချဖို့တရားရုံးကဆုံးဖြတ်ခဲ့တာပါမော်စကိုမြို့တော်ခရမလင်နန်းတော်နဲ့မလန့်မကန့်မှရှိတဲ့တရားတစ်ခုပေါ်မှာ2015ခုနှစ်ကအတိုက်ခံခေါင်းဆောင်ကိုပြစ်ခတ်တပြတ်ခဲ့မှုမှာပါဝင်ပတ်သက်နေသူတွေဖြစ်အဖြစ်ရှိကြောင်းတရားရုံးကတွေ့ရှိထားသူနောက်ထပ်လူ၄ဦးကိုတော့ဒီကနေ့မှာပဲထောင်ဒဏ်17နှစ်ကနေ19နှစ်အထိအတိအကျအပြစ်ပေးခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်အတွက်အဓိကနိုင်ငံရေးတိုက်ခိုက်တူဖြစ်ခဲ့တဲ့နမ်ဆော့လောက်ကျန်တပြတ်ခံရတဲ့အတွက်ရုရှားနိုင်ငံရေးအတိုင်းဝိုင်းကြားမှာလည်းတုံ့လုံးစရာဖြစ်ခဲ့ရတာပါလောက်ကျန်တပြတ်သူအဖြစ်ပေးခံရတဲ့ဒါဒါရီယဖာချစ်ချင်းညာကောင်းဆောင်ရမ်ဇန်ကာရာယော့ဖ်ရဲ့ငွေကြေးတပ်ဖွဲ့မှာအရာရှိတူလည်းဖြစ်ပါတယ်တိုက်ခိုက်ကောင်းဆောင်နမ်ဆော့ရဲ့မဟာမိတ်တွေကတော့ရုရှားဆိုရစုံစမ်းစစ်ဆေးသူတွေကလောက်ကျန်တပြတ်မှုမှာချစ်ချင်းညာကောင်းဆောင်ကာရာယော့ဖ်ကိုလည်းပါဝင်ပတ်သက်မှုရှိမှရှိဆိုတာကိုတော့စုံစမ်းဖော်ထုတ်ဖို့ပြောကွက်ခဲ့ကြောင်းလည်းဝေဖန်ထားကြပါတယ်
ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ်2018ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2018ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး10.5%ခိုင်နှုန်းအထိတိုးလာခဲ့သလိုတင်ပို့ကုန်ပမာဏဟာလည်း 29.1% ခိုင်နှုန်းတိုးခဲ့တဲ့အကြောင်းတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းခဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံဆန်းသတ်မှုတွေကိုထိန်းချုပ်ဖို့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေပိုတိုးလာမယ့်အလားအလာတွေရှိပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေတွေကိုဗြိတိန်နိုင်ငံရဲ့ဥပဒေတွေမှာပြောင်းလဲကျင့်သုံးနိုင်မဲ့ဥပဒေတွေကိုဗြိတိန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ဆက်စုပ်နှစ်တွေနဲ့ချင်းကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချိန်ယူဆောင်ရမယ့်လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတစ်ရပ်ဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအားရောက်သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့နှစ်လောက်ကလူမှုစန္ဒခံယူဝဲကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားသူတွေကပုတ်ကတိကအနံ့ရခဲ့ကြတာပါ။ပြည်တွင်းဥပဒေတွေကိုပြင်ဆင်မွမ်းမံမှုတွေအပြင်နှုတ်ထွက်ဖို့အသေးစိတ်အချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019ခုနှစ်မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာလည်းဖြစ်ပါတယ်။
ပါကစ္စတန်အနောက်တောင်ပိုင်းမှာရဲတပ်ဖွဲ့ဝင်၄ဦးကိုအစ္စလမ်စစ်သွေးကြွတွေကဒီသတင်းပတ်အစောပိုင်းမှာပဲပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။ဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ခွီတာမှာတနင်္လာနေ့ကပုံမှန်ကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနတ်သမားတွေကလမ်းမှာပြစ်ခတ်တပ်ဖြတ်ပြီးထွက်ပြေးသွားခဲ့တာဖြစ်တဲ့အကြောင်းဒေသခံအစိုးရရဲ့ပြောခွင့်ရကပြောပါတယ်။တည်ဆုံးသူတွေထဲမှာဒေသခံအစ်မရဲရာရှိတဦးလည်းပါဝင်ပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ခွဲတစ်ခုဖြစ်တဲ့ဂျမာတူအာရာကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်ရှင
်။ဂျာသာပရင်းနေ့ညပိုင်းထိတ်တက်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကီထိုက်တို့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နှားဆင်ရပါမယ်ရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ် Miss Jan Healy ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖမ်းဆီးခံရတဲ့သတင်းတောက်တွေကိစ္စနဲ့တခြားသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။ဒီတိုင်ငင်တို့ကတော့စစ်တွေမျိုးကအောင်မင်္ဂလာနဲ့တက်ကယ်ပြင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခရီးစဉ်နဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့မောင်တော်မြို့နယ်နဲ့စစ်တွေတို့ကဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့သလိုရန်ကုန်ပြန်ရောက်ချိန်မှာလည်းစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဦးအောင်လာထွန်းကအခုလိုပြောပြတာပါ။စာ
နယ်ဇင်းခံလိုက်ရတဲ့ဒလင်းသမားတွေကဒီ TVB နဲ့ AWD အဲ့ဒီသူတို့ရဲ့အခြေအနေပေါ့သူတို့နဲ့ပတ်သက်လို့ကျွန်တော်ဘာတွေလုပ်ပေးခဲ့လဲနောက်တစ်ခုကဒီတခြားဒီချောစစ်ချောက်ကကြီးနဲ့ပတ်သက်လို့အရေးယူခံထားတဲ့သတင်းသမားတွေအကြောင်းကျွန်တော်ရှင်းပြတာပေါ့လေအားလုံးဘယ်လောက်ရှိပြီဘယ်လိုရှိပြီကျွန်တော်ဘာတွေလုပ်ခဲ့တယ်တချို့ဟာတွေကအောင်မြင်တာတွေရှိပါတယ်ကျွန်တော်များများအဲ့ဒါလည်းကျွန်တော်ရှင်းပြပါတယ်နောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာဌာနအစည်းအဝေးမှာကျွန်တော်တို့ဥတွေရစီကျွန်တော်တို့ဒီကအရင်တန်ကြားမယ်အဲ့ဒီဥတွေပါအားရကြတွေရှိတယ်အဲ့ဒါကျွန်တော်တို့ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ခြုံငုံပြီးတော့လေဒီ public media ပေါ့ private media ဟာဘယ်လိုမှ joking မကိုက်ဘူးပေါ့လေ commercial viability မရှိတဲ့အတွက်ကြောင့် public သတင်းစာတွေဟာကြာကြာမခံနိုင်ဘူးအောင်မြင်မြင်မရကြည့်နိုင်ဘူးအဲ့ဒါကိုလေကျွန်တော်တို့ဒီချက်ရှင်းပြခဲ့ပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တွားရောက်ခဲ့တဲ့ key scene တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပြပါဗျ။အ
ော်မောင်တော်မျိုးတစ်ခုပဲဆိုပြီးအဲ့ဒီကဟိုဘောဒီကကအာနာပါတီနဲ့တွေ့တယ်။နောက်ပြီးတော့ကျွန်တော်တို့အဲ့ဒီမှာအဲရှိတဲ့ UN ဟိုလေ INGO ဖွဲ့နဲ့တွေ့တယ်။အဲ့ဒါပဲဆိုပြီးဘယ်မှဆက်မသွားဘူး။ဟုတ်ကဲ့အဲ့ဒီမောင်တော်လည်းရောက်ခွင့်နဲ့ညနေစောင်းသွားပြီ။ညနေစောင်းလာဆိုကျွန်တော်ဆက်သွားဖို့ညာနောက်ပြီးတော့ဒီနေ့မနေ့ကလည်းဟိုမနေ့စောစောစစ်တွေကိုကျွန်တော်တို့ပြီးဖို့ပြန်စီရတယ်စစ်တွေကနေအာရန်ကုန်ပြန်လာကဲမ်ကအဒီနေ့စစ်တွေမှာတော့အောင်မင်္ဂလာရောက်တယ်နောက်တက်ကယ်ပြေရောက်တယ်အဲ့ဒါပဲသူများစ ချိန်ကတော့အဲ့လောက်ပဲရတယ်ဟုတ်ကဲ့အခုကျွန်တော်တို့ရန်ကုန်ပြန်ရောက်နေပါပြီဟုတ်ကဲ့
ဒီပြင်ရခိုင်ခီးစင်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့သူတတ်မှတ်ထားတဲ့နေရာတိုင်းကိုတွားရောက်ခွင့်ရှိမရှိနဲ့စိတ်ကျေနပ်မှုရှိမရှိဆိုတာကိုတော့လာမယ့်ဇူလိုင်21ရက်နေ့မှာလုံမဲ့သတင်းစာရှင်းလင်းပွဲကျမှသာအဖြစ်ပေးမယ်လို့သူကပြောပါတယ်ဒီကနေ့ကုလသမဂ္ဂအထူးကိုယ်စားလှယ်စစ်တွေမြို့ကအောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်ချိန်မှာနိုင်ငံသားစီစဉ်မှုလုပ်ငန်းများချော့ချော့မော့မော့ဖြစ်ဖို့နဲ့စားဝတ်နေရေးအခက်အခဲရှိတာတွေကိုတင်ပြခဲ့တယ်လို့အဲဒီကန်ကတာဝန်ရှိသူတဦးဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးအောင်တိန်ကအခုလိုပြောပြပါတယ်
။ပေါင်းကျွန်တော်ကနိုင်ငံသားပြည်ဆိုင်ရာစာဝင်နေတဲ့ကိစ္စပေါ့။ဟုတ်ပါဘူး။စာဝင်နေတဲ့အခါကြီးရှိရဲဒီမှာကဟိုကတော်ဝန် IDP ကမဟုတ်ပါကျန်ဘာမှအလူမရဘူးပေါ့။အဲ့ဒါဒီတင်ပြတယ်နောက်ပြီးတော့နိုင်ငံသားပြည်ဆိုင်ရာရှောင်းဆောင်တော့ Facebook ပေါ့။ Facebook တဲ့ကျွန်တော်ဒါပဲရှိနေတာ။သူကဘာမှမပြောဘူးသူပြတာဟိုပါပဲဟိုတယ်တော့ကျွန်တော်တင်ပြတဲ့ဥစ္စာကိုသူကနောက်ပဲတဲ့သူကမှသူကသားလူကြီးစင်းနဲ့ပြည်တဲ့ရှိမှာ။ပြောမယ်ဆိုပြီးတော့တင်ပြတာကျွန်တော်တို့အစိုးရဟိုပါလူကြီးကတမတော်ဘာလို့ဖြည့်တဲ့ရှင်မပြောမယ်လို့ပြောတယ
်ဟုတ်ကဲ့ပါ။
အောင်နိုင်ဖို့လည်းပြရတာ
။ရခိုင်ခီးစဉ်အတွင်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လုံခြုံစွာတွာလာနိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကအကောင်းဆုံးကူညီပံ့ပိုးပေးခဲ့တယ်လို့သူပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုထားပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။
မေခဆုံးစမ်းတင်ပြခဲ့တာပါရှင်အခုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမတော်ကြားကမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးအခြေအနေကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမတော်ပေါ်ဝေဖန်ခဲ့တာနဲ့ပတ်သက်လို့တမတော်ဘက်ကဦးဖြိုးမင်းသိန်းကိုစစ်စစ်အရေးယူပေးဖို့အစိုးရထံတင်ပြခဲ့တဲ့အထီးအခြေအနေတင်မှလာတာဟာတိုင်းပြည်ပြန်လည်တင်မြှင့်ရေးမှာအဖို့ထစ်ဖြစ်စေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်အစင့်မြင့်အစိုးရအရာရှိတာဝန်ယူထားသူတွေအနေနဲ့ပြန်လည်တင်မြှင့်ရေးကိုထိခိုက်စေနိုင်တဲ့ပြုမှုပြောဆိုမှုတွေသတိထားဖို့လိုတဲ့အကြောင်းဝေဖန်တာရှိသလိုတမတော်ဘက်ကအကဲဆက်လွတ်တဲ့အနေအထားတွေကိုလည်းထောက်ပြမှုတွေရှိနေတဲ့အကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင
်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိဘူးစစ်ဖက်ဆိုတာအရက်သားအုပ်ချုပ်ရေးအောက်မှာပဲရှိရမယ်လို့ပြောဆိုလိုက်တဲ့အပြင်ကာကွယ်ရေးဦးစီးချုပ်ဆိုတာဟာပရိုတိုကောအရညွှန်ကြားရေးမှုအဆင့်ပဲရှိတယ်လို့ပြောလိုက်တာကြောင့်ဒီပြောဆိုမှုဟာရေရှည်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့ဆိုပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုစစ်စစ်အရေးယူပေးဖို့နိုင်ငံတော်အစိုးရထံကိုတက်မတော်ကတင်ပြတောင်းဆိုထားတာပါဒီလိုတင်းမာမှုတွေဖြစ်လာတာဟာပြည်ပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့အချိန်ပြီမှာအဖူထစ်တွေဖြစ်လာစေတယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပြောဆိုပါတယ
်ဟို NLD ရဲ့ policy လာသူတို့ဘက်ကစဉ်းစားနိုင်တာပေါ့နော် GC ထဲမှာပါတဲ့ပုဂ္ဂိုလ်တယောက်အဲ့ဒီလိုပုဂ္ဂိုလ်ကနော်ဒါကကွေးနဲ့ပတ်သက်လို့တာဝန်အရှိဆုံးပုဂ္ဂိုလ်ကိုဒဲ့ရိတ်ပြောဟောလာတယ်ပြောဟောတဲ့နေရာကလည်းပဲအလုံးကြီးတဲ့တိုင်ပဲဟောဒါနိုင်ငံရဲ့အကျဉ်းသားများနဲ့ပတ်သက်တဲ့နော်စကားပြောပွဲမှာပြောတယ်ဆိုရင်ကိုဘက်ကလေနှစ်ဖက်သုံးဖက်များဆက်ပြီးတော့လက်ရှိနော်ဒီတက်ကိုတိတ်ဖို့များနော်ဒါစပြီးတော့စစ်မျက်နှာဖွင့်ပြီလား NLD ဆိုရဲ့ policy လားဦးဖြိုးမင်းသိန်းလွတ်ကနေပြောမိတာလားဆိုတော့သူတို့ဘက်ကလည်းသုံးသပ်နေကြတယ်ဖြစ်နေကျွန်တော်ဘက်ကတွေးကြည့်တာပါအဲ့တော့ဘလို့ဖြစ်ဖြစ်အခုခင်းချင်းဟာစစ်တပ်ရဲ့ပြစ်ဆက်ဆိုင်ရေးကိုအထုတစ်တို့ဖြစ်စီတယ်ဗျအဲ့လိုဖုတ်တစ်ဖြစ်ချင်းဒီ NLD ဆိုရရဲ့မျိုးသားညီညွတ်မှုရည်မှန်းချက်ပို့ဗျ peace process တစ်ခုလုံးပေါ်မှာသွားပြီးထိခိုက်နိုင်ပါတယ
်မြန်မာနိုင်ငံအနေနဲ့အခုချိန်မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုသွားနေစေငြင်းငြိမ်းနဲ့ပြန်လည်တင်းမြတ်ရေးတည်ဆောက်နေစေကာလဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့အကဲဆက်တဲ့အပြုမှုမျိုးတွေကိုသတိထားဖို့လိုတယ်လို့နိုင်ငံရေးလှိလာဆောင်ကြည့်သူတို့ဖြစ်တဲ့ဦးအောင်သူငင်းကပြောပါတယ်
ရပ်ပဆစ်ပဆက်ဆံရေးသဘောကြတော့ကျွန်တော်တို့နိုင်ငံကပြောမယ်ဆိုလို့ရှိရင်အခုချိန်အထိကဒါဒီမိုကရေစီကိုသွားတော့မယ်ပေါ့နော်ဟိုပို့ပြီးတော့ဟိုပွင့်လင်းလာဖို့ပို့ပြီးတော့ဟိုဒီမိုကရေစီအားကောင်းလာဖို့လုပ်တဲ့အချိန်ပေါ့နော်အဲဒီအချိန်မှာကြတော့ဒါလက်တွေ့အရှိတရားပဲတော့စစ်တပ်ကသူ့မှာအာဏာလည်းရှိသေးတယ်နောက်မှသူ့မှာဆုံးဖြတ်ပိုင်ခွင့်လည်းတစုံတရာရှိတယ်ပေါ့နော်ဆိုတော့ဒီအနေအထားကိုတော့ကျွန်တော်တို့ဘာခေါ်မလဲမိသားလို့လည်းမရဘူးပေါ့ဆိုတော့ဒါမျိုးတော့ဟိုမြင်မိပါတယ်ဆိုတော့တစ်ဖက်ကလည်းဟိုသူတို့ဘာခေါ်မလဲသွားစားတာမျိုးပေါ့နော်ဒါမှမဟုတ်လို့ရှိရင်အသလုံနေရင်လည်းသွားပြီးတော့ဆက်ဆံရေးပြတ်သွားမဲ့ကိစ္စမျိုးပေါ့ဒါတွေကစဉ်းစားသင့်တယ်လို့ထင်ပါတယ
်အခုဖြစ်ရအပါဝင်စစ်တပ်ဟာသူ့ဘော်ဝေဖန်မှုတွေကိုလက်မခံတဲ့အခြေအနေတွေရှိနေတာကြောင့်စစ်တပ်အနေနဲ့သိပ်ပြီးတော့များအကဲဆက်လွန်ရာကြာနေပါလားဦးအောင်သူကြီးကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာတော့သူတို့စစ်တပ်ဘက်ကဟိုဘာခေါ်မလဲစီးတားတဲ့သဘောရှိတာပေါ့နော်အဲ့တော့ AC တားတဲ့သဘောမှာဒီ C ကိုကြော်လာရင်သူတို့ကပတိပေးတယ်ဒါမှမဟုတ်လို့ရှိရင်အခုနောက်ပိုင်းတော့ဘာခေါ်မလဲပြန်ထုတ်ပြန်တဲ့သဘောမျိုးလည်းတွေ့ရတာပေါ့နော်ဆိုတော့အဲ့တော့အရင်ဥဝင်ထိန်တခါစကားမှားတယ်ဒါကိုလည်းသူတို့အနေနဲ့ပြောတယ်ဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စပေါ့နော်ဆိုတော့သူတို့ပြောတဲ့စကားလွန်သွားတဲ့ကိစ္စပေါ်မှာလည်းသူတို့ဘက်ကအခုကဒါ ရေရှည်အပြုသဘောပူးပေါင်းဆောင်ရွက်မှုအတွက်တောင်အခက်အခဲဖြစ်နိုင်တယ်ပေါ့နော်ဆိုတော့အဲ့တော့အဲ့လိုဟာမျိုးအစိုးရကိုတောင်းဆိုတဲ့ဟာတွေပါတွေ့တယ်ဒါကတော့ကျွန်တော်ထင်တယ်သူတို့ဘက်ကတားရတဲ့စီးရဘာလဲတော့သိချာတော့မသိရဘူးဒါပေမဲ့လည်းအေးခုနပြောသလိုပေါ့နော်ဆိုတော့ဒီအပေါ်မှာအထီးမခံဘူးဆိုတဲ့သဘောတော့ရှိပါတယ်
ပြည်ခဲ့တဲ့မေလတုန်းကလည်း NLD ဘိုးအလုံးမှုဆောင်တွေ့ရမှုအဖွဲ့ဝင်ဦးဝင်းထိန်က NLD ပါတီနဲ့ဆိုင်တဲ့သတင်းမာတွေဖျက်နေတဲ့သူတွေအထက်မှာအချို့တက်မတော်အဖွဲ့စည်းတွေပဲလုံနေသလားဆိုပြီးတော့မှတ်ချက်ပေးပြောဆိုခဲ့တာနဲ့ပတ်သက်လို့တက်မတော်အပေါ်မှာပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ခဲ့ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစည်းချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပူပါတယ်နိုင်ငံရေးလေလာသုံးသက်သူတို့ကတော့လက်ရှိနိုင်ငံတော်အစိုးရနဲ့တက်မတော်အကြားဘယ်လိုတင်းမာမှုမျိုးပဲဖြစ်ဖြစ်မျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီအပြောင်းလဲဖော်ဆောင်မှုတွေကိုထိခိုက်စေနေတာကြောင့်ထင်းထင်းထင်းထင်းပြောဆိုကင်တွယ်သွားကြဖို့အရေးကြီးတယ်လို့ထောက်ပြပြောဆိုနေကြပါရဲ့ရှင်
။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တက်မတော်ကြားကအကဲဆက်တဲ့ဆက်ဆံရေးအခြေအနေကြောင့်မှတ်ခင်ဖြူထွေးစူးစီးတင်ပြခဲ့တာပါ။အခုတော့ထိုင်းနိုင်ငံမှာကြေကျွန်တပ်ဖွဲ့အဓမ္မအလုပ်စီခန်းခံခဲ့ရတဲ့မြန်မာအလုပ်သမားတွေကိုကဲတင်နိုင်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအဓမ္မအလုပ်စီခိုင်းခံနေကြရတဲ့ကလေး3ဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်တင်ခဲ့ပါတယ်။တနက်နဲ့ချင်း6စီခိုင်းတာကိုခံနေကြရသူတွေကိုအခုလိုတွားရောက်ကယ်တင်ရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကလည်းကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမှကစုံစမ်းသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ကတာပိုင်မြို့နယ်တဲကလှေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလီပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတရင်အချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။ဖေရ၊ကိုရ၊ခြေရနောက်ပြီးတော့ဆက်တည်ရနေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လိုချင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်ရောက်ရတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ဒီအချိန်ကိုကျွန်တော်တို့ကတင်ပို့တယ
်ကလေး၃ယောက်အပါအဝင်လူ16ဦးကိုတွားရောက်ကယ်ဆယ်ရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်ဆယ်ခဲ့သူဦးဆိုင်အေးကပြောပြပါတယ
်ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြုံပေါက်ကွဲနေဆိုတော့အကောလုံးသွားတာလာတာဆိုအကောလုံးတတိထားနေရတယ်ဒီနယ်မြေမှာလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့
အသက်14နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလားကျော်ရှိပြီဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတဲ့သူတို့ကဒါလုပ်ပြီဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ဘောင်းကြီးကိုပုတ်တယ်ဘောင်းဘောင်းအဲကျွန်တော်တို့ပြန်မပြောင်းဝဲဘူးနော်သူတို့ကခောက်တယ်ဆိုတော့တစ်ခါတနေ့နဲ့ရှောက်တယ်သူတို့တနေ့နဲ့ရှိကိုပိတ်တယ်နဲ့နော်တိုင်းလေးကလမ်းတယ
်အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုတ်သမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြောက်ရီမြို့မှာရှိနေကြတာပါဒီထဲကလူငယ်တူကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြောက်ရီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပွဲစားတွေကနေတဆင့်အခုလေဘော်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ်
မြောက်ရီကိုထွက်လာတော့မြောက်ရီမှာပွဲစားနေတို့တယ်ပွဲစားကကျွန်တော်တို့တင်ပေးလိုက်ရတယ်တင်ပေးလိုက်ရနားလည်ကြလို့ဒီမှာအဖမ်းစီတအားများတော့လမ်းစီရှာတော့ရှာရမရတာနဲ့ဒီမှာပက်ဒနီလီကိုတခါပွဲစားခေါ်ယူပလိုက်ရ
စက်30ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေဘော်မှာ9နှစ်ခန့်အလုပ်လုပ်ခဲ့ပြီးမှအဲ့ဒီလေကနေတဆင့်မလေးနယ်ဇက်ကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်ပွဲစားကလည်းမလေးမှာစီလို့ရတယ်လို့ပြောတယ်လေကောညလုံးကျွန်တော်ကအဲ့ဒီကိုဖြီးပြလိုက်တယ်ပန်းလည်းကိုထွက်တဲ့အင်းကြီးနဲ့မရဘူးအလုံးအကုန်လုံးလောက်ရတယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကျဉ်းပေါင်း28ကျဉ်နေနေကြရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနှိမ်နှင်းခြင်း8ကြိမ်မှာလိင်အလုံသမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာထိုင်းနဲ့မြန်မာပါဝင်နိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့်တီယာ2ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်ဆောင်လုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက်တီယာ2စောင့်ကြည့်စည်းနဲ့မှာသတ်မှတ်ခံရတာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေဒီမှာပဲရနာပြရစေအခုနိုင်ငံတကာသတင်းလွှာမှာတော့သမ္မတက FBI အကြီးအကဲအသစ်အဖြစ်အစိုးပြုခံထားရသူကအထက်လွှတ်တော်ကြာနာပွဲမှာဘာတွေကိုဘယ်လိုထွက်ဆိုခဲ့သလဲဆိုတာကိုပြောပြပေးပါဦးမယ်သမရအင်ပြူတော်ကပေးနေတဲ့နိုင်ငံရေးအရာဖိအားတွေကိုစန့်ကျင်သွားမဲ့အကြောင်းနဲ့ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေအပေါ်အထူးကောင်စီကဆက်ပြီးစုံစမ်းစစ်ဆေးနေတာကိုထောက်ခံတဲ့အကြောင်းဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲအဖြစ်ခန့်အပ်ရေးသမရထရမ့်အဆိုပြုထားသူကပြောပါရယ် FBI ဒါရိုက်တာဟောင်း James Comey ကိုစက္ကန့်ဖို့အဆိုပြုခံထားရတဲ့ Christopher Worry ဟာမနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်ကြားနာပွဲမှာတက်တည်ထွက်ဆိုသွားခဲ့တာပါ Michael Bowman ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် FBI ဒါရိုက်တာ GK ဟောင်း James Comey ကိုသမ္မတထရန့်ယာတူကဖယ်ရှားပြီးနှစ်လကြာကိုမီကိုရိုင်ကရုရှားရေးတက်တည်ထွက်ဆိုခဲ့ပြီးသတင်းပတ်အတော်ကြာမှာပဲသူ့နေရာကိုစားထိုးမဲ့သူရဲ့သဘောထားနောက်လူသိခံထားမဲ့သူစီကအာမခံချက်တွေရဖို့လွှတ်တော်အမတ်တွေစူးစမ်းနေကြတာပေါ့အထက်လွှတ်တော်တရားရေးကော်မတီကဒန်ဖိုင်းစတိုင်ကအခုလိုပြောပါလေ
The FBI is and must remain
FBI ဟာတရားလွတ်လပ်တဲ့နိုင်ငံရေးဩဇာကင်းတဲ့ဥပဒေစိုးမိုးရေးထိမ့်သိမ်းစောင့်ရှောက်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဆက်ရှိနေရပါမယ်ဒါဟာထိတ်ဆုံးကရှိရမှာဖြစ်ပါတယ
် FBI ကြီးကဲဖြစ်ဆိုပြုခံထားရတဲ့တရားရေးဌာနရှင်းနေအောင်သူဖြစ်သူ Christopher Weir ကတော့သမ္မတအင်ပြူတော်ဘက်ကသစ္စာရှိရမယ်ဆိုပြီးဂရီကိုတောင်းခံတာမျိုးမရှိတဲ့အကြောင်းနဲ့တောင်းလာရင်လည်းသူ့အနေနဲ့ဘေးမှာမဟုတ်တဲ့အကြောင်းထွက်ဆိုသွားပါလေ
I will never allow the
FBI ရဲ့လုပ်ငန်းတာဝန်တွေကိုအမှန်တရားအချက်အလက်ကိုအခြေခံဖို့ဥပဒေနဲ့အညီဖြစ်ဖို့တရားစီရင်ရေးမှာဗန်းမလိုက်ပဲလုတ်ကင်ဖို့ဆိုတာတွေကနေဘလို့အကြောင်းအကြောင်းကြောင့်တွေးဖြီသွားတာမျိုးကျွန်တော်အဖြစ်မခံပါဘူ
း James Comey ကိုယာတူကဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးသူအနေနဲ့သဘောထားတစုံတရာပြောနိုင်တဲ့အနေအထားမှမရှိဘူးလို့လည်းဝေးကပြောပါတယ
်
ရုရှားရေးမှအထူးကောင်စီကတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့လွတ်ဆောင်ချက်တွေကနိုင်ငံရေးအရမကျေနပ်တဲ့သူကိုတမင်ပြစ်ရှာဖို့ဆုံးမလို့ဆွဆွဲတဲ့လုပ်ရမျိုးနဲ့တူနေတယ်ဆိုပြီးသမ္မတဘက်ကပြောဆိုထားပါတယ်ဒါနဲ့ပတ်သက်လို့တော့ Christopher Weir ကသူ့အနေနဲ့တော့ဒီလိုမသတ်မှတ်တဲ့အကြောင်းထွက်ဆိုသွားပါတယ်ရှိကဝဲမှာရုရှားရဲ့ဝင်ရောက်စုပယ်မှုတွေပေါ်ထောင်လိုင်းရေးဖွဲ့ရဲ့ခဲပြတ်ချက်တွေနဲ့ပတ်သက်လို့သူတန်တရားဖြစ်စရာမရှိတဲ့အကြောင်းလဲဝေးရကထွက်ဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့သားကရှိကဝဲမှာထရန့်ရဲ့ပြင်ပဟီလာရီကလင်တန်ကိုထိခိုက်နေနာစီမဲ့အကြောင်းအရာတွေရုရှားဘက်ကဘေးမဲ့ဆိုတာကိုသူလိုလားလားရယူဖို့ကြိုးစားခဲ့တဲ့အကြောင်းထုတ်ပေါ်ပြောဆိုခဲ့တဲ့အီးမေးလ်တွေထွက်လာပြီးနောက်တည့်မှာပဲ FBI ဒါရိုက်တာယာဒူးအတွက်ကြားနာပွဲကျင်းပတာပါ။တရားရေးဆိုင်ရာကော်မတီကထက်လွှတ်တော်အမတ်Lindsey Graham ကတော့အခုလိုပြောပါလေ
So here's what I want you to tell every politician
If you need my နိုင်ငံရေးသမားတိုင်းကိုကျွန်တော်ပြောချင်တာကတကယ်လို့တခြားအတိုင်းမီတစ်ခုခုကခမည်းရဲ့နိုင်ငံရေးအတိုက်ခံကိုနှိမ်ချထိုးနှက်နိုင်အောင်ကူညီမယ်ဆိုတာမျိုးဖုံးဆက်လာခဲ့ရင်ဘယ်သူမှဆို FBI ကိုအကြောင်းကြားဖို့လိုပါတယ
် Christopher Way ကတော့အခုလိုထွက်ဆိုပါလေ
Any threat or effort
ဘလို့အစိုးရအစင်းကပဲဖြစ်စေဒါမှမဟုတ်အစိုးရမဟုတ်တဲ့တခြားသူတို့အူကူကဖြစ်စေအမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲကိုဝင်ပြီးဆွတ်ဖက်ဖို့ရည်ရွယ်လှုပ်ဆောင်တာချင်းချောက်တာအားလုံးကို FBI အနေနဲ့သိကျင်ပါတယ
်ဝေးဟာသမ္မတဟောင်း George W. Bush လက်ထက်ကတရားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဟာလွတ်လပ်ခွင့်အတွက်လှုပ်ရှားနေတဲ့ရပ်ဖွဲ့အဖွဲ့အစည်းတွေကတော့ဝေးရဲ့နာမည်ဟာအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တဲ့နည်းတွေတို့ပြီးလှုပ်ဆောင်ရေးဆောင်ရွက်ခဲ့တဲ့အစိုးရမှတ်တမ်းတွေမှာပါနေတယ်ဆိုပြီးတော့ဝေဖန်ပြောဆိုပါတယ်ဗိုလ်ထုတွေကကြားနာပွဲမှာတော့ဝေးကအချမ်းဖက်သမားလူတန်တရားရှိသူတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးတာမျိုးသူထောက်ခံတယ်လို့ပြောဆိုနေတာတွေနဲ့ပတ်သက်ပြီးခြေပငင်းဆိုသွားပါတယ်လွှတ်တော်အမတ်တွေအနေနဲ့ဘလို့ပဲစိုးရိမ်မှုတွေရှိရှိဝါရှင်တန်နိုင်ငံရေးမှာရှုပ်ထွေးမှုတွေရှိလာနေတဲ့ခုလိုအချိန်မျိုးမှာ FBI ကြီးကဲကိုခံထားနိုင်ရေးပါတီနဲ့စလုံးကပြင်းပြင်းပြပြဆန္ဒရှိနေကြကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အတန်ပေးလို့ရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ23ရက်ကြာတာပြည်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလတ်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့အစားအသောက်တွေတာရှည်တူလောင်ထားနိုင်အောင်သုံးတဲ့ formulin အကြောင်းသိကြရမယ့်ကြားမာရေးကျေးရွာတွေမှာဆင်းရဲမှုကြာဆင်းရေးအစီရင်ခံစားကြောင်းဥအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
တောင်မကြီးကိုလည်းအပီတုံးကြီးကျင်းပါဘူးနိုင်ငံတိုင်းလူလူမှာပဲတောင်မကြီးနဲ့တက်တဲ့လို
မွန်ပြည်နယ်ကြိုင်မျိုးမြို့နယ်ကပြီးလက်မြေဆက်ရုံကိုကြောင်မီးသွေးလောင်စာ၃နာကန့်ကွက်နေတာနဲ့ပတ်သက်လို့ဒေသခံတို့ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနှာစင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနှာစင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့လူများစားသုံးတဲ့အစားအစာတွေထဲမှာပါနေတဲ့ formulin အကြောင်းကိုပြောပြပေးမှာပါလူသေးတွေကိုမပုတ်တိုးအောင်ထိမ့်သိမ်းရမှသုံးတဲ့ formulin ဆေးကိုမုတ်ဟင်းကခောက်ဆွဲနဲ့ပဲပြားလိုအစားအစာတွေထဲမှာတာရှိခံဆေးအဖြစ်သုံးနေတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ် formulin ပါတဲ့အစားအစာတွေကိုစားသုံးမိရင်ဖြစ်လာမဲ့ကျန်းမာရေးဆိုးကျိုးကပါတွေပါလေအဲ့ဒီအခြေအနေကိုဘယ်လိုကာကွယ်နိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคจรมิ้วครับเนี่ยจรุ่มีมาနိုင်ငံမှာဒီမကြာသေးခင်ကပဲဗောနော်ဒီမြို့ကြီးတချို့မှာအများစားတဲ့ဒီမုံဟင်းကားနဲ့ပဲပြတွေထဲမှာလူသေးကောင်းတွေမပုတ်အောင်ထည့်တဲ့ဒီ formulin ဆေးပါတာကိုစစ်ဆေးတွေ့ရှိထားတာကြောင့်အခုလိုဒီအများပုံမှန်စားသုံးတဲ့အစားအစာတွေထဲမှာဒီအန္တရာယ်ရှိတဲ့ formulin ပါနေတဲ့အနေအထားကဘလောက်များများဖြစ်နေလဲဆရာကြီး
ဒီ formulin ဆိုတာကကျွန်တော်ဖြာတူနာမည် formaldehyde ပေါ့เนาะဒီ formulin ဟာဒီအများစုကတော့ဟိုတုန်းကဒီတာရှည်ခံပစ္စည်းတွေပေါ့စပြီးတော့ပေါ်လာတာတော့အဲ့တုပ်ဆေးတွေကိုကြာရှည်ခံအောင်အရင်မှာတုပ်ထားရင်ကြာကြီးခံတယ်အဲ့အဲ့လိုမျိုးတွေเนาะဒါကဒီ cosmetic လို့ခေါ်တဲ့ဒီအလှကုန်ပစ္စည်းတွေကြာရှည်ခံအောင်ပကံဆေးတဲ့အရင်စက်ပြာရည်တွေမှာသုံးတာပေါ့เนาะအဲ့ဒီကနေမှနောက်တော့လူတွေကိုမပုံမတိုးအောင်ကျွန်တော်စီမံတာပေါ့နော်ဒီဆေးကြောင်းတွေမှာအလောင်းတွေကိုခွတ်ဆစ်ရမယ်ဆိုရင်ဒီအလောင်းတွေကိုမပုတ်မတူးအောင်ကျွန်တော်ဆိုးဒီဆေးနဲ့ကန်ခြင်းမှာထည့်ထားရတယ်။နောက်ဖုံးကြီးပြန်နေပါလေဆိုလို့ရှိရင်လည်းမပုတ်မတူးအောင်ကျွန်တော်ကပေါင်ကသွေးကြောကြီးတွေဖြတ်ပြီးတော့ formalin တွေကိုခါတဲ့ရေသွေးကြီးနဲ့ထိုးသွင်းရတာ။အဲ့လိုဒီကိုခန္ဓာတွေကို formalin တွေဝင်သွားပြီဆိုဒီကိုခန္ဓာကြီးကတောင့်ပြီးတော့ကျွန်တော်မပုတ်မတူးတော့ဘူးပေါ့နော်။အဲ့ဒီဒီလိုတာရှည်ခံတဲ့ပစ္စည်းကိုအစားဆုံးမှာကလိုက်သုံးတာ။ဒီကောင်းကင်ကအဆိတ်ဆိုတာကျွန်တော်ကပေါ်ပြထားပြီးတာတာရှည်ခံအဆိတ်ဖြစ်စီတော့ပစ္စည်းများဆိုပြတော့ဒီတော့တတ်မှတ်ထားတယ်မှာပါတယ
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့မြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိပြန့်နှံ့နေတဲ့အနေအထားရှိလဲဆရာကြီ
း။ဒီပေပြားတို့ဆန်ခေါက်ဆွဲတို့တူဖူးတို့ငချောက်တို့နွားနို့တို့နောက်ကငါပစုံတွေပေါ့ငါပစုံတွေကိုရေရှည်ရေခဲရကုန်နေမကအောင် formalin နဲ့စိတ်ငါပေါ့နော်။နောက်သေးသေးလေးကိုလည်းမကြာကြီးမပုတ်သွားအောင်ပြီးကြီးငါတွေအထူးသဖြင့်အဲ့လိုမျိုးနောက်ပဲသွေးပေါ့ပဲသွေးနဲ့ပေပြားတွေမှာအသုံးများတယ်ခေါက်ဆွဲတွေမှာအသုံးများတယ်ပေါ့နော်။အခုတော့မြန်မာနိုင်ငံ FDA ကနေဈေးကွက်တရားတွေလိုက်ပြီးတော့စစ်တဲ့ကာမှာအထူးသဖြင့်တော့ပဲပြားနဲ့တူဖူးတွေနောက်ကနေပြောရဲမဟင်းကားပတ်တွေခေါက်ဆွဲပတ်တွေမှာတွေ့လာတာပေါ့နော်။အဓိကကတော့သိရမကောက်ဘူးရက်ကြာကြာခံအောင်သူကထားပြီးတော့သုံးကြတာကို
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစားသုံးတဲ့အစားအစာတွေထဲမှာပေါ့ဆရာနော်တော်တော်များများဒီပြန့်နှံ့ပြီးတော့ပါလာတာကဒီမြန်မာနိုင်ငံကဒီမြို့ကြီးတွေတော်တော်များများဥမာရန်ကုန်တို့မန္တလေးတို့ဟာဟင်္ဒရာတို့ဒီမြို့ကြီးတွေမှာပါတွေ့နေရတဲ့အနေအထားဖြစ်တဲ့အတွက်ဒီတခြားမြို့နယ်တွေမှာလည်းပေါ့နော်အလားတူဖြစ်နေမဲ့အနေအထားကိုစိုးရင်ရတာဖြစ်တဲ့အတွက်ကြောင့်ဆရာကြီးအခုလိုဒီအစားအသောက်တွေထဲမှာ formalin ဆေးခတ်ထည့်လိုက်တာကြောင့်စားမိတဲ့သူတွေအတွက်ဆရာကြီးဘယ်လိုအန္တရာယ်ဖြစ်စေနိုင်လဲ
အခုဆိုလို့ရှိရင်နိုင်ငံတကာသုတေသနကင်ဆာရောဂါနဲ့ပတ်သက်တဲ့သူတွေနာအဖွဲ့ကြီးပေါ့နော်အဲ့ဒီအဖွဲ့ကဒီ formalin တွေကြောင့်ကင်ဆာဖြစ်စေတယ်ဆိုတာကင်ဆာဖြစ်စေသောပစ္စည်းလို့သတ်မှတ်ထားတယ်ဒါစီနိုဂျန်လို့ခေါ်တာပေါ့နော်အဲ့တော့ဒီ formalin ကြောင့်ကျွန်တော်တို့ကလေကြောင်းကင်ဆာဖြစ်နိုင်တယ်နှာခေါင်းကင်ဆာဖြစ်နိုင်တယ်သွေးကင်ဆာတွေဖြစ်နိုင်တာဒါကဒါရှိအဖြစ် effect ပေါ့နော်ခုနကချက်ချင်းကြတော့ဒီအငွေ့ကိုရှူလိုက်ရင်ဒါလည်းဟော်မုန်းထုံးပြမျက်စိတွေမျက်စိရောဝင်မျက်စိဆက်တယ်မျက်စိပြိုဝင်သွားရင်ကန်းတယ်ဟ formalin ကိုတောက်လိုက်လို့ရှိရင်လူသေးသေးနိုင်တယ်ပေါ့နော်အဲ့တော့နည်းနည်းနည်းနည်းခဏခဏဖြစ်နေဆိုပိုက်နာတာတွေနောက်ကသတိလစ်သွားတာတွေအံ့နာတွေဝမ်းသွားတာတွေနောက်ဆုံးအဆိတ်တောက်တွေဖြစ်ပြီးတော့နော်ကြောက်ကတ်တွေပျက်စီးနှလုံးတွေပျက်စီးပေါ့နော်ပြီးရင်အသေးတွေပျက်စီးပြီးတော့သေသွားတဲ့အဖြစ်ဖြစ်နိုင်တယ
်ဟုတ်ကဲ့ဆရာအခုလိုဒီအန်ဒီကနေရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီစားသုံးသူတွေအနေနဲ့ဒီခွဲနေတဲ့အနေထားကဘလို့ဘလောက်ထိလွယ်လွယ်ကူကူရှိနိုင်လဲဆရာ
။အဲ့တော့ငားတွေကိုဖော်မလင်နဲ့စိန်ထားတယ်။ဗဇွန်တွေကိုစိန်ထားတယ်ဆိုတော့ပြည်သားတယ်။အဲ့ဒီငားတွေကိုဖိကြည့်ရလို့ရှိရင်မားတယ်ကလက်ကလေးနဲ့ခြိုက်မသွားဘူးပေါ့လေ။မလတ်ဆက်တော့ဘူး။တော့ငားရဲ့အညီနဲ့နေပြောက်သွားတယ်။ဗဇွန်ဆိုတဲ့ဗဇွန်အညီနဲ့ပြောက်ပြီးဗဇွန်ကန်နေတယ်မာတောင်းတောင်းလေးပြင်နေရဆိုတာဖော်မလင်နဲ့ထိထားပြီးပြီပဲ။အဲဒီလိုပဲတူဖူးဆိုတာကကျွန်တော်တို့ရဘာလိုပျက်ပျော်လေးဖြစ်နေတာ။အဲ့ဒါပေါ်ပဲတူဖူးကြီးကကန်နေတယ်မာပြီးတော့ကြက်ခဲနေရဆိုရင်ဒါကဖော်မလင်စိန်ထားပြီးတော့အချမ်းမြင်သတ်မှတ်လို့ရတယ်။ဒီလိုပဲငချောက်တရားအသားရောင်လေးကိုတွေးရောင်လေးနေနေရမယ်အသားတွေမျိုးမျိုးမဲမဲနေရောင်လေးတန်းနေရမှာပေါ့နော်အဲ့လိုပဲငချောက်ရက်ဖြူနေတယ်တောင့်နေရဆိုလို့ရှိရင်တော့ဒါဖော်မလင်စိန်ထားတာပဲဒါတွေကိုကျွန်တော်တို့လူထုကမသိဘဲနဲ့စားသုံးနေကြတာပေါ့အခုဒါကြောင့်ပြဿနာကြီးထွားလာတယ်ကိုချိုးကြချိုးကြစစ်စင်းနဲ့ဆက်ယုံနေရအသားလိုသုံးလိုက်တယ်ချိုးကအိမ်မှာလုတာမဟုတ်ဘဲနဲ့ဆက်ယုံနေရကိုစားသုံးတာသုံးတဲ့အတွက်ကြောင့်ဒီခေါက်ဆွဲဒီမှာပါလာလာမျိုးတွေမိုဟင်္ဂပတ်တွေမှာပါလာလာမျိုးတွေငါးပစုံတွေမှာပါဆက်ပါလာလာမျိုးတွေရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ပညာပေးမှုအပြင်အရေးယူမှုအပါရောဘာတွေလုပ်နိုင်လဲဆရာ
ဒီလိုမျိုးပစ္စည်းတွေမတုံ့ရဘူးဆိုတာကို FDA ကစစ်ဆေးရုံမှာမကဘဲနဲ့ဘယ်လိုတာရှိကံပစ္စည်းတွေကတော့အန္တရာယ်ရှိပါတယ်ဆိုတာမျိုးလူလူနဲ့စားသုံးသူတို့မှစားသုံးကုန်တွေကိုထုတ်လုပ်တဲ့လူတွေကိုအသိပေးရမယ်သတ်မှတ်ထားတဲ့အဖြစ်ဖြစ်စေသောဒီတာရှိကံပစ္စည်း preservative တွေရှိတယ်။ဒီစင်းတွေကိုအစိုးရအနေနဲ့ထုတ်ပြန်ပေးရမယ်။အဲ့လိုမျိုးပဲနဲ့ကိုယ်အချင်းချင်းက format ရဟေးကောင်းတယ်ဟေးအချင်းချင်းပြောပြီးကိုယ်ကသုံးနေကြတာလူတို့ကဒါတွေကိုအဖိတ်တော့ဖင်မှာမသိဘူး။သိလို့ဆိုရင်တော့တို့လည်းထည့်မှာမဟုတ်ဘူးပေါ့လေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီ formalin ဆေးအစားပေါ့နော်ဒီအစားတော်တွေရေးခံနိုင်အောင်ဘလိုမျိုးဒီသုံးနိုင်တဲ့တခြားနည်းလမ်းတွေဆေးတွေရှိသေးလဲဆရာ
။ဒါကရေငွေ့တွေရှိနေလို့ရှိရင်ထမင်းကအသာရေငွေ့ရှိနေရင်တိုးပါပဲလေအဲ့တော့ထမင်းမတိုးထင်းမတိုးဖြစ်အောင်ကကျွန်တော်ထမင်းကိုထမကြောက်ပေါ့နေ၆လှမ်းလိုက်တယ်ရေငွေ့တွေပျောက်သွားပြီဆိုတော့ဒါသဘာဝနည်းပဲဒါတာရှိခံသွားပြီထမကြောက်ဒီတွေထုတ်တာပေါ့နော်အဲ့လို၆လှမ်းရတယ်ငါးတွေဆိုလည်းလူပဲ၆လှမ်းပေါ့စားတွေနေတယ်စားတွေနေတယ်နောက်ခါကျတက်တိုက်တယ်သူကဒီငါးတွေကိုတက်တိုက်ပြီးလို့ရှိရင်ဒါကတော့တာရှိခံတာပေါ့နော်ဒီမီးနဲ့မြိုက်ပြီးတက်တိုက်တာချို့ကြောက်တယ်ရေခဲနဲ့ရိုက်ပြီးတော့ခဲထားလိုက်တာပေါ့အော်ကြာတမင်းသားတွေတရေသားတွေနိုင်ငံခြားမှာဆိုမိလာပြီးတော့ဒါတွေကိုတစ်နှစ်ရှည်ခံအောင်ခါတဲ့ဒီခဲခန်းကမှခဲပလိုက်တယ်။အချို့ကျတော့လေ ultraviolet radiation လို့ခေါ်တာပေါ့နော်ဒီခရီးလုံရောင်ကြီးနဲ့တက်ရောင်ကြီးပုတ်ပုတ်တာ။အချို့ကျတော့လေအချင်းဖောက်တာအခုလက်ဖက်ဆိုလို့ရှိရင်ကျွန်တော်ကအချင်းဖောက်တာပေါ့နော်။ vinegar တွေပေါ့အခုရှာလကာရေလေးတွေပါလေးတွေတွေးပြီးချုပ်လိုက်ချင်းတနက်လုပ်လိုက်တာပေါ့။တနက်လုပ်လိုက်ချင်းရမယ့်ဒါရတာရှိခံတယ်။အဲ့လိုနီးတွေနဲ့ကျွန်တော်တို့တာရှိခံအောင်လုပ်ကြတော့တဘာဝနီးတွေပေါ့နော်။အချို့က lactic acid ထဲတာအချို့ကျတော့အဲ့ဒါမှအချို့သောဓာတုပစ္စည်းပေါ့ nitrate တွေဒါတွေကဝက်ဥချောင်းတွေပိုင်းမှာအများဆုံးသုံးတယ်။ sodium benzoate တွေဒါတွေကလူတွေကိုသိပ်ပြီးတော့ဥပမပေးဘဲနဲ့ FDA အသိမှတ်ပြုထားတဲ့ဒါရှိကံပစ္စည်းတွေပေါ့ဒါတွေတောင်မှများများသုံးလို့မရပါရှင့်သူ့ရဲ့ဒီ concentration ခေါ်တာပေါ့နော်သူ့ရဲ့ပြည့်နှက်မှုကိုရေနဲ့ဘလောက်ရောထားတဲ့ပုံမှာပူတည်တာပေါ့အရှုတ်ကြတော့လဲ vitamin C တွေရောလိုက်တာပေါ့နော်အဲ့လိုနည်းတွေသုံးတာတော့သိချရတာပေါ့နော်လူလူအတွက်အဲခုနမဟုတ်ဘဲနဲ့ဓာတုပစ္စည်းတွေအဲ့ဓာတုပစ္စည်းမှာလူလူကိုလိုက်ကိုကဒီဘေးဟာတွေကအန္တရာယ်ရှိမှမသိဘေးဟာတွေကအဆိတ်တောက်ခင်မှမသိအဲ့ဒါကြောင့်သူတို့သုံးနေကြတာအခုအရှုတ်ကြတော့သိလျက်နဲ့ဒီဝိသမလောဘပေါ့ဗျာကုပစ္စည်းရဲ့ stress မှာဆိုလို့သမင်းကသမင်းကကိုရောရောထဲတာဒါကြောင့်တော့အရေးယူတဲ့အပိုင်းပေါ့လေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးခန္ဓာကိုကြာသာပရင်းညပိုင်းမှာအထစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင်မနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေဖြစ်ဖြစ်ပြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ကန့်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်နေရာမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3855လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကဒီလိုပါရရှင်။
စနေညတိုက်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ကျေးလက်စင်းရဲမှုကြဆင်းရဲနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်ပညာရှင်တစုရေးထားတဲ့စာရန်ကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင်။
ဝေကောက်တင်ရောက်တဲ့ဦးသိန်းစိန်အစိုးရတက်လာခြင်းကစပြီးမြမပြည်မှာအပြောင်းအလဲတွေဖြစ်လာတာကိုအနည်းနဲ့အများတွေ့နိုင်ပါတယ်အထူးသဖြင့်မြို့ပြအခြေအနေပြောင်းလဲလာတာဟာတင်ရှားပါတယ်ဒါပေမဲ့ပြောင်းလဲမှုကိုတိသာတင်ရှားစွာမတွေ့မြင်နိုင်တာကတော့ကျေးလက်ဒေသဖြစ်ပါတယ်မြမပြည်သားအများစုကကျေးလက်မှနေထိုင်ကြတာမို့ပြည်သူလူထုအများစုကအစိုးရရဲ့ပြုပြင်အစီအစဉ်မှာအကျုံးမဝင်လို့ဖြစ်နေပါတယ်အလိုမညီမညာဖြစ်နေတာတွေကိုသိတဲ့အတွက်ကျေးလက်စင်းရဲမှုကြဆင်းရေးဟာအစိုးရရဲ့ဦးစားပေးလမ်းစဉ်တစ်ခုဖြစ်လာပါတယ်။တိုင်းပြည်စည်းဝါးရေးတိုးတက်ဖွံ့ဖြိုးမှုမှာကျေးလက်ဒေသပါဝင်လာမှသာတပြည်လုံးတိုးတက်မှုရှိတယ်လို့ပြောရပါလိမ့်မယ်။ကျေးလက်စင်းရဲမှုကြဆင်းရေးဟာ NLD အစိုးရရဲ့အဓိကဦးစားပေးလုပ်ငန်းဖြစ်တာမို့ဖြစ်ပေါ်လာတဲ့အသီးအပွင့်ကိုအားလုံးခံစားကြရပါလိမ့်မယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်အုပ်စုဝင်ပညာရှင်တွေဖြစ်ကြတဲ့နီကလပ်စ်ဝင်းမြင့်နဲ့အပေါင်းပါ၃ဦးကမနစ်ကစာရသံအောင်ထုတ်ထားပါတယ်။ကျေးလက်စင်ရမှုညွန်နေအောင်ဘာတွေလုပ်ဖို့လိုတယ်ဆိုတာကိုစမ်းစစ်လေ့လာထားတဲ့စာရန်ဖြစ်ပါတယ်
။လေသမားတွေဝင်ငွေတိုးပွားလာအောင်လေယာထုတ်လုပ်မှုများပြားလာဖို့လိုပါတယ်။နောက်တော့ကျေးလက်မှာတကယ်လိုအပ်တဲ့ဝန်ဆောင်လုပ်ငန်းတွေကိုအားကောင်းအောင်လုပ်ဖို့လိုအပ်ပါတယ်။တတိယကတော့လိုအပ်သူတွေလက်ထဲအရင်းအနှီးတွေရောက်သွားအောင်လုပ်နိုင်ဖို့ဖြစ်ပါတယ်။တွေ့ရတဲ့သက်တည်အထောက်အထားနဲ့တတိယကံဒီပြောတာကိုထဲသွင်းစဉ်းစားပြီး policy ချမယ်ရင်းနှီးမယ်ဆိုရင်ရည်ရွယ်ချက်အောင်မြင်နိုင်ပွဲရှိပါတယ်ဇီးကုံးကလေသမားကြီးဦးဖြူဟာလက်မြေကိုးဧကမှာစဘာစိုက်ပါတယ်ဒါပေမဲ့စိုက်ပျိုးရေးစရိတ်ကြီးမားပြီးထွက်လာတဲ့ဆန်စဘာကဈေးကောင်းကောင်းမရတဲ့အတွက်ဝမ်းစာဖူလုံယုံလောက်သာဝင်ငွေရရှိပါတယ်လေသမားအလုံးဒီပြဿနာနဲ့ကြုံတွေ့နေရပါတယ်သူတို့လိုလေသမားကိုငွေထုတ်ချေးမဲ့ဘဏ်မရှိဘူးလို့ဦးဖြူကဆိုပါတယ်
မြမပြည်ရဲ့အလုပ်သမားအင်အားတဝက်ကျော်ကျော်ဟာစိုက်ပျိုးရေးလုပ်နေကြသူတွေဖြစ်ပါတယ်။စိုက်ပျိုးရေးမှာအဓိကသီးနှံဟန်ဆန်စပါးဖြစ်ပြီးမြဲအာရှတိုက်မှာအထွက်အနည်းဆုံးဖြစ်နေပါတယ်။စပါးရိတ်သိမ်းချိန်မှာအလေအလွင့်ရှိမှုနဲ့တည်ယူပို့ဆောင်မှုစရိတ်စကားကြောင့်အများအဆုံးရတဲ့လောက်မရနိုင်ပေဖြစ်နေပါတယ်။ဒါကြောင့်မို့စပါးအထွက်ကောင်းတယ်လို့ဆိုတဲ့မြို့ဝကျွန်းပေါ်ဒေသမှာမိုးစပါးတစ်ဟက်တာစိုက်ရင်ဒေါ်လာ140အမြတ်ရနိုင်ပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာဒေါ်လာ340ဗီယက်နမ်ဒေါ်လာ430အမြတ်ရကြပါတယ်အထွက်တိုးပြီးအမြတ်တိုးပွားလာဖို့အတွက်လက်ရှိစိုက်ပျိုးရေးစနစ်ကိုပြုပြင်ပြီးခင်မီအတက်ပညာကိုအသုံးပြုရပါလိမ့်မယ်မျိုးစေ့မှာယင်းဤမြုံနာဖို့နဲ့လေသမားကိုပညာပေးတဲ့လုပ်ငန်းတွေအများကြီးလုပ်ကင်ရပါလိမ့်မယ
်ဒါပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာယင်းဤမြုံနာမှုနည်းပါးနေပါတယ်တိုင်းပြည်စိုက်ပျိုးရေးထုတ်လုပ်မှုရဲ့တရားခိုင်နှုန်းကိုမျိုးစေ့နဲ့စိုက်ပျိုးရေးပညာပေးမှာသုံးဖို့တကဘာလုံးမှာသတ်မှတ်ထားပေမဲ့မြန်မာပြည်မှာတော့သတ်မှတ်ချက်ထက်၅ဆပိုပြီးနည်းနေပါတယ်မြန်မာပြည်မှာစပားမျိုးစေ့လိုအပ်ချက်ရဲ့တရားခိုင်နှုန်းကိုသာဖြည့်ဆည်းနိုင်ပေမဲ့ထိုင်းနဲ့ BNM မှာတော့ရာခိုင်နှုန်းပြည့်ဖြည့်ဆည်းနိုင်ပါတယ်ဒီလိုလိုချင်သလောက်မရနိုင်ပဲဖြစ်နေတာကိုပုဂ္ဂလိကလုပ်ငန်းကဝင်ရောက်ဖြည့်ရှင်းနိုင်အောင်ပြုပြင်ရေးလုပ်ဖို့လိုပါတယ်အလားတူပဲမြေယာပြုပြင်ရေးလုပ်ပြီးလုပ်ပိုင်ခွင့်နဲ့ပိုင်ဆိုင်ခွင့်ကိုအာမခံပေးနိုင်ရင်စိုက်ပျိုးရေးထုတ်လုပ်မှုတိုးပွားလာတာကိုအခြားအာရှနိုင်ငံတွေမှာတွေ့နိုင်ပါတယ်။လေယာပြုပြင်ရေးအောင်မြင်ဖို့လိုအပ်ပါတယ်
။လောလောဆယ်မှာတော့ကြီးလက်လူဦးရေ80ရာခိုင်နှုန်းဟာဘိုးတွင်းရောက်လာရင်အဆက်အသွယ်အခက်အခဲရှိလာပါလေ။ဒါကြောင့်ဈေးကွက်အလုပ်အကိုင်းအခွင့်အလမ်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိတွေ့နိုင်ဖို့အကန့်အသတ်ရှိလာပါလေ။ကျေးလက်အတိုင်းဝိုင်းမှာလုတ်ပိုင်ခွင့်ရှိလာရင်ဒီလိုအခက်အခဲအကျအတဲကိုကျော်လွှားနိုင်ပါလိမ့်မယ်။တိုင်းနဲ့ပြည်နယ်ကိုအသုံးစရိတ်ပေးတာဟာကျေးလက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့လုပ်ငန်းကိုဆောင်ရွက်နိုင်ပါတယ်။ဒေသတိုးတက်ရေးဒေသဆိုင်ရာအဖွဲ့အစည်းတွေလုပ်တာဟာသဘောဝအကျဆုံးဖြစ်ပါတယ်။ ဒေသခံပြည်သူတွေလိုအပ်တာကိုဖြည့်ဆည်းနိုင်မှုအတွက်စီမံကိန်းကိုထိရောက်စွာအကောင့်ထဲပေါ်နိုင်မှုလိုပါတယ်။အရေးတကြီးလိုအပ်နေပြီမဲ့ထောက်ပံ့မှုမှာအကန့်အသတ်ရှိနေတာမို့ဦးစားပေးစနစ်ကိုကျင့်သုံးဖို့လိုပါတယ်။ဒီနေရာမှာလှုပ်တင်တာနဲ့မလှုပ်တင်တာကိုသိမြင်နိုင်တဲ့အသိပညာရှိဖို့ကိစ္စဟာအလွန်အရေးကြီးပါတယ်။အိမ်တော်စုလူနေမှုအခြေအနေနဲ့ဆင်းရဲမှုစစ်တမ်းကို2015မှာထုတ်ပြန်ထားပါတယ်။အိမ်တော်စုလူနေမှုအခြေအနေကိုမကြာခဏစစ်တမ်းကောက်ယူနိုင်ရင်ဘယ်သူကဦးစားပေးရမယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းကမ္ဘာ့ပအုပ်စုဝင်ပညာရှင်တွေဖြစ်တဲ့ Nicholas Wimmin နဲ့အပေါင်းပါ3ရဲ့စာရန်းကိုတင်ပြလိုက်ရပါမယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုခုလိုကြားသားပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းလောကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါလိမ့်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ PNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မောင်နှောခရဲ့အတွင်းကရခိုင်မျိုးနယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်ကရင်ပြည်နယ်မှာကြောင်မီးသွေးထပ်အားပေးစက်ရုံတိဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူနေတယ်ဆိုတာနဲ့မွန်ပြည်နယ်ကြိုက်မြောမြို့နယ်မှာတိဆောက်ထားတဲ့ဘီလက်မြေစက်ရုံ MCL ဟာပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံးလုပ်နည်းတွေကိုလိုက်နာမှုအားနည်းနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအကြမ်းဖက်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုဘူးတီတောင်မြို့နယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကဇွန်လ30ရက်နေ့ကကျင်းပတဲ့လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပြီးဇူလိုင်လ17ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်မောင်တော်ခရိုင်အတွင်းမှာရှိတဲ့ဘူးတီတောင်မောင်တော်နဲ့ရသေးတောင်မြို့နယ်တွေမှာအစိုးရကလုံလောက်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမပေးနိုင်တဲ့အတွက်အဲ့ဒီမျိုးနယ်တွေမှာနေထိုင်ကြတဲ့တည်သက်ခံတိုင်းရင်းသားတွေအနေနဲ့နေစဉ်ဆိုသလိုစိုးရိမ်ထိတ်လန့်နေကြရတယ်လို့ဦးအောင်သိန်းကပြောပါရယ်အဆိုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးအောင်မင်းကမောင်တော်ခရိုင်မှာရဲအင်အား300ခန့်အပါအဝင်နေကြားစောင့်တပ်အင်အား2000ကျော်တပ်မတော်တပ်ဖွဲ့ဝင်တချို့နဲ့လုံခြုံရေးဆောင်ရွက်နေတဲ့အတွက်အစိုးကိုမှတ်တမ်းအဖြစ်သားထားသင့်တယ်လို့တင်ပြခဲ့ပေမဲ့အဆိုရှင်ကလွတ်တော်အဆုံးဖြတ်ကိုတောင်းခံခဲ့တဲ့အတွက်ကန့်ကွက်သူမရှိအတည်ပြုခဲ့တာလည်းဖြစ်ပါတယ်
။ကရင်ပြည်နယ်မှာကြောင်မီသွေးဓာအပိစက်ယုံတည်ဆောက်မှုနဲ့ပတ်သက်ပြီးဒေသခံတွေလက်မခံနိုင်လို့ကန့်ကွက်လက်မှတ်ကောက်ယူခဲ့ပြီးတော့ကရင်ပြည်နယ်ဝန်ကြီးချုပ်သာမှာတင်ပြဖို့ဆီစဉ်နေပါတယ်။ဇွန်လ28ရက်နေ့ကစပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်နဲ့ပိုင်းပွဲမြို့နယ်မှာရှိတဲ့ကြောင်မီသွေးလက်စစ်ဓာအပိစက်ယုံတည်ဆောက်ရေးကိုကန့်ကွက်တဲ့အနေနဲ့ကြေးရွာ20ကျော်ကနေစတင်လက်မှတ်ရေးသူစုဆောင်းနေပါတယ်။သာပြင်စီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်ကအရက်ဖွဲ့ဖွဲ့စည်း30ကျော်နဲ့တနင်္ဂနွေလုံးရှိအရက်ဖွဲ့ဖွဲ့စည်း134ဖွဲ့ကလည်းကောက်ကွက်ကြောင်းဇွန်လ23ရက်နေ့ကတဘောထားထုတ်ပြန်ခဲ့ပါတယ်။မီဂါဝတ်1280ထိထုတ်လုပ်မဲ့လက်စစ်ဓာတ်အပိစက်ယုံကိုတည်ဆောက်ဖို့အခုနှစ်ဧပြီလကကရင်ပြည်နယ်ဆိုရနဲ့ Public Company Limited တို့ကနေအကျိုးဆန္ဒစစ်ဆေးဖို့လုပ်ငန်းတွေနားလည်မှုသဘောတူစာချုပ်လာရည်သွခဲ့ပြီးဖြစ်ပါတယ်။
အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNY အကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်တနိုင်းမြို့မှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်ចောင်းသားတွေနေရာထိုင်ခင်းအခက်ခဲနဲ့ဘောရာဆောင်မှနေတဲ့ចောင်းသားတွေငွေကြေးမတက်နိုင်တော့ဘဲပညာသင်ခြင်းရရမဲ့အခြေအနေတွေရင်ဆိုင်နေရပါတယ်ပစ္စည်းတွေကဖြန့်ချထားတဲ့နေရာမှာចောင်းသားတွေစာကြက်ဖို့အခက်ခဲဖြစ်တယ်လို့တစ်ဖက်မှာလည်းဒုက္ခသည်မဖြစ်ခင်ကဘောရာဆောင်တွေမှာထည့်ထားတဲ့ចောင်းသားတွေအတွက်ငွေကြေးဆက်မထောက်ပံ့နိုင်တော့တဲ့အတွက်ကျောင်းထွက်ရမယ့်အခြေအနေတွေလည်းရင်ဆိုင်နေရတယ်လို့တနိုင်းရိုမန်ကက်သလစ်အသင်းတော်ကဆရာဖောင်နော့တောင်ကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေသွာလာမှုလဲလုံခြုံမှုမရှိလို့အသွာအလာပြက်လက်နေတဲ့အချိန်မှာကုန်စည်နှုန်းတွေတက်နေပြီးခုလိုကြာရှည်တက်နေရင်ဒုက္ခသည်တွေအစားအသောက်လဲပြက်လက်မှုအခက်ခဲဖြစ်နိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုသူတွေကပြောပါတယ်
ပြီးခဲ့တဲ့လကတည်းကတိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခသည်ထောင်ချီမှာလက်ရှိတချို့စစ်မြေပြင်နဲ့ဝေးတဲ့ကောင်ရာရွာသားတွေတချို့ကပြန်နေကြပြီမဲ့ဟူကောင်းဒေတာရွှေမော်ပတ်မော်နမ်ဘူးနမ်ခမ်အင်ခါကာဒေတာခန့်တွေကတော့ခိုလုံနေရစေဖြစ်ပါတယ
်ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိတ်မြို့နယ်ကာလီမြို့မှာပရမအူဆုံးရှမ်းမြို့သားကွန်မြူနတီကောလိပ်ဖွင့်လှစ်နိုင်ဖို့လာမယ့်ဩဂုတ်လ9ရက်နေ့ထိနောက်ဆုံးထားပြီးစက်ရောက်မဲ့သူတွေကိုရှောက်လာခေါ်ယူနေပါတယ်စက်တင်ဘာလ3ရက်နေ့မှာဖွင့်လှစ်မဲ့အဲ့ဒီကောလိပ်ကိုစက်ရောက်နိုင်ဖို့အရေးချင်းစစ်သင်တန်းတွေကိုလည်းရှောက်ထားသူတွေအတွက်စတင်ပေးနေပါတယ်ကော်ဆိုင်ပညာရေးဘွဲ့ကဦးစီးဖွေးလက်မဲ့အဲ့ဒီကောလိပ်ဟာလူမှုသိပ္ပံပါရာယစီးပွားရေးစီမံခန့်ခွဲရေးပါရာယနှစ်ခုသာစတင်ပို့ချသွားမှာဖြစ်ပြီး၃နှစ်စီးပူးလေးလာတင်ယူရမှာဖြစ်ပါတယ်။တစ်နှစ်သာအတွက်သင်တန်းကာလနှစ်သုံးသတ်မှတ်ပြီးအနေထိုင်စားသောက်နဲ့ကွင်းစင်းလေးလာရေးခရီးစိတ်အပါအဝင်သင်တန်းကြီးတက်တော့ဝမ်းသိန်းကိုကျန်းငွေ30သိန်းကောက်ခံသွားမှာဖြစ်ပါတယ်။စေတမ်းမအောင်ပေမဲ့ဝင်ခွင့်ပြည်စုအောင်မြင်မှာကကောလိပ်တက်ရောက်ခွင့်ရှိတယ်လို့လဲဆရာမနန်းဟူဆိုင်ကပြောပါတယ်။
မွန်ပြည်နယ်မော်လမြိုင်တက္ကသိုလ်ကျောင်းသားများတပ်မကရဲ့ပထမဆုံးအကြိမ်ရွေးကောက်ပွဲကိုဇူလိုင်လ10ရက်နေ့ကတက္ကသိုလ်ဝင်းအတွင်းရှိတလထော်ခမ်းမမှာကျင်းပခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သူဥက္ကဋ္ဌနေရာမှာယူပဗေဒဒုတိယနှစ်ကျောင်းသူမနှင်းဝေးသူကတပ်မကဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်။ဒီရွေးကောက်ပွဲမှာအနံ့ရသွားတဲ့သူတွေကဗဟုအလုအမှုဆောင်အစ်စ်ကိုသူတို့စိတ်ကြိုက်ပြန်လဲဖွဲ့စည်းမှာဖြစ်ကြောင်းရွေးကောက်ပွဲဆိုင်ရာတဘာပတိအဖွဲ့ဥက္ကဋ္ဌကိုထက်မြက်မောကပြောပါတယ်မွန်မြန်တက္ကသိုလ်ကျောင်းသားတမကကို2015ခုနှစ်မှာအဖွဲ့ဝင်140ဦးနဲ့စတင်ဖွဲ့စည်းခဲ့ပြီးဖွဲ့စည်းပုံရဲ့မူဝါဒအရတစ်နှစ်တစ်ကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းကိုထက်မြက်မောကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မျိုးမြို့နယ်ကမော်လမြိုင်ဘီလက်မြေစက်ရုံ MCL ဟာတောက်မီးတွေအစားအချားလောင်ဆောင်နဲ့လဲပတ်ဖို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံလုပ်နည်းတွေကိုလိုက်နာမှုလှုပ်ဆောင်ထားမှုအားနည်းနေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။တောက်မီးတွေ၃လောင်ဆောင်နဲ့လဲပတ်နေတဲ့ဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်နေကြစေလို့ဆိုပါတယ်။မီးရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
MGA ပြည်လက်မြေဆက်ရုံနဲ့ပတ်သက်ပြီးပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာကိုလှဆင်စစ်ဆေးပြီးအထက်ကိုတင်ပြရမယ်လို့မွန်ပြည်နယ်အစိုးရဖွဲ့တယံစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါဗျ။
အဓိကကျွန်တော်တို့သူ့ဝန်ကြီးဌာနကပြင်ကြတာအရင်သုံးခုနဲ့အားကြီးတစ်ခုရှိသေးတယ်။ဒါလည်းပြည်လေးအားကြီးမတဲ့စင်ကသာမဟုတ်သွားစေ
။ဂျွန်လ28ရက်နေ့ကပြည်တောင်စုတယံစာသားနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းဆက်ရုံကိုတွားရောက်စစ်ဆေးပြီးမှတော့ဆက်ရုံကိုလှဆင်စစ်ဆေးပြီးတော့အစည်းရင်ခံတင်ဖို့ပြည်နယ်အစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ MCA ပြည်လက်မြေဆက်ရုံဟာဆက်ရုံနဲ့ပတ်သက်ပြီးလူထုတွေကိုတွေ့ဆုံရှင်းလင်းတာအားနည်းတယ်လို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြည်နယ်ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနမှဒုတိယညွှန်ကြားရေးမှူးဦးစိုးနိုင်ကပြောပါတယ်
။ဘောင်းရဲ့ဥတွေရတော့ကျွန်တော်အဲ့လိုအကြံပြုရင်တိစ္ဆာဌာနရပ်နိုင်ပြီဆိုပါလေအဲ့ဆိုတော့တို့ကအဲ့ဒီရပ်ရမဲ့ဟာကိုတို့မရပ်ထားတော့တို့ဥတွေတို့လမ်းကြောင်းတော်တော်ပေါ့နောက်ဆုံးတစ်ခုဖြစ်လာရင်ကျွန်တော်တို့ကဘောင်းငင်ကနာတော့ဒီကုမ္ပဏီကိုညွန်ကြတယ်ဒီတိုင်းကိုလုပ်ဖို့ဌာနတွေကလည်းဆက်ဆက်ဝိုင်းပြလာတယ်မလိုက်နာတဲ့ခင်ဗျာသူကိစ္စသူ
MCL ပြည်လက်မြေဆက်ရုံဟာကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့အတွက်ဒေသခံလူတူတွေရဲ့ကောက်ွက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒေသခံတွေအနေနဲ့ကဆက်ရုံကိုစကြင်ကောက်ွက်နေတာမဟုတ်ပဲကြောင်မီသွေးအသုံးပြုနေမှုကိုစကြင်ကောက်ွက်နေတာလို့ဒေသခံနိုင်ရွှေဝင်းကအခုလိုပြောပါတယ်
။ကြောင်မီသွေးကိုလည်းမပီးသုံးရစီခြင်းပါဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကြောင်မီသွေးနဲ့ပတ်သက်လို့စကြင်နေကြတဲ့အခြေအနေဖြစ်ပါတဲ့သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ဗလာမီဆက်ရုံကိုလည်းလုံးဝပြင်ပါလို့မတောင်းဆိုထားပါဘူး
ဆက်ရုံမှာကြောင်မီသွေးစားအချားလောင်စားသုံးပြီးလဲပတ်ပေးဖို့ကိုဒေသခံတွေကစုပေါင်းလက်မှတ်ထိုးပြီးဘီနယ်ဆိုးရဘီနယ်လွှတ်တော်အပြင်နိုင်ငံတော်သမ္မတအထိစာတင်ပြတောင်းဆိုထားသလိုဒေသတွင်းမှာလည်းကြောင်မီသွေးစားခြင်းကကွက်တဲ့လှုပ်ရှားမှုတွေဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်လက်ရှိမှာတော့ဆက်ရုံအတွက်ကြောင်မီသွေးတန်ချိန်နှစ်သိန်းနီးပါးကိုရေချောင်းကနေတစီတင်သွင်းထားပြီးတနည်းလျှင်ပြည်လက်မြေတန်ချိန်9000ထုတ်လုပ်လျက်ရှိနေပါ
ဆက်ပြီးတော့ချင်းမီနယ်တောင်ပိုင်းကံပလက်မြို့နယ်တဘာဝအခြေခံခီးသွွားလုပ်ငန်းလှုပ်ဆောင်မှုရုပ်ရှင်မင်းသားလွင်မိုးပိုင်ဆိုင်နဲ့မုံချောင်းကုမ္ပဏီကမြေအေက1600ကျော်အသုံးပြုခွင့်ပြည်내အစိုးရထံရှောက်ထားမှုပေါ်ချင်းနိုင်ငံရေးပါတီနဲ့ကံပလက်မြို့ခြေစပ်အရပ်ဘက်လူမှုဖွဲ့စည်းတွေလူတော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။ဘာကြောင့်အခုလိုမျိုးကန့်ကွက်ရတာလဲဆိုတဲ့အကြောင်းစုံကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ပြထားပါရရှင်။
ချင်းမီနယ်ကံပလက်မြို့နယ်ကျင်တွဲကျွရအုပ်စုနယ်မြေတွင်းမှာရှိနေတဲ့ဘိုးဘွားဘွားမြေက1600ကျော်ကို
ကုမ္ပဏီတစ်ခုရဲ့လက်ထက်လုတ်ပိုင်ခွင့်ပေးဖို့ဆိုရမှာချင်းသမျိုးသားလုံးအတွက်အန္တရာယ်ဖြစ်တယ်လို့ဒေသခံပြည်သူတွေကြိုးထက်ကုမ္ပဏီရဲ့အကျိုးအရာဖြစ်စေနိုင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကသွေးမှုဖွဲ့ဝင်စလိုင်းမျိုးချစ်ကပြောပါတယ
်သူတို့လုတ်တဲ့လုပ်ငန်းအပေါ်မှာသူတို့အကောင့်ထဲပေါ်လာရင်တော်냐လဲကျွန်တော်တို့ဒေသခံတွေဘာမှအကျိုးအမြတ်မရှိဘူးဆိုတော့ကျွန်တော်တို့ကတော့လေ့လာရတယ်ဖိုးပွားတွေကလည်းထိမ့်သိမ့်ခဲ့တယ်တော်ရင်ဒရိစံတွေအများကြီးရှိတယ်ခြေဝါးတွေအများကြီးရှိတယ်တော့ကောင်းလေအများကြီးရှိတယ်ဒီဟာတွေကိုကျွန်တော်တို့ဟိုတယ်တွေဆောက်ပြီးတော့ခရီးသွားလာရေးဆိုပြီးတော့သူတို့လက်ထဲပေးလိုက်ရင်အကျိုးအမြတ်ရအောင်ရမှာပါဒါပုဂ္ဂလိကအကျိုးအမြတ်ဖြစ်နေပါတယ
်မုံချောင်းကုမ္ပဏီဟာ Chain Village Adventure လို့အမည်ပေးထားတဲ့တဘာဝခရီးသွားလုပ်ငန်းကိုဂျင်းသွေးဒေသမှာပေါ်ဆောင်နိုင်ဖို့ပြည်နယ်ဆိုရထားမှာရှောက်သားခဲ့တာဖြစ်ပြီးဒီခီးသွားလုပ်ငန်းမှာပကညာဦးကနေတစ်စချင်းမြင့်နယ်တောင်ပိုင်းကံပလက်မင်းသားမသူပီမြို့တွေအထိရဟယင်နဲ့ပြည်ဆွဲမဲ့စီစဉ်တွေလည်းပါဝင်နေပြီးဒေသခံတွေအတွက်အလုတ်ကန်ခွင့်လန်းပေါ်လာမယ်လို့ပြောဆိုနေပေမဲ့ဒေသခံအရဖက်ဖွဲ့အစည်းတွေကအယုံကြည်မရှိဘူးလို့ကံပလက်မြို့အရဖက်ဖွဲ့အစည်းကဆရာရောဂျာကပြောပါတယ
်ချင်းပြည်နယ်မှာကျွန်တော်တို့ပို့ပွားတွေပိုင်းနေနေပြီပါချင်းပြည်နယ်မှာနံပါတ်၁ကမြေလို့မြင်ရင်မရှိပါချင်းဥပဒေကနံပါတ်၂ကကျွန်တော်တို့အလုတ်ကန်ရမယ်ဆိုတာကကျွန်တော်တို့သူတို့ရဲ့လုံငန်းအမျိုးသားကိုခွဲပြေးလိုက်တဲ့အခါမှာသူတို့လူချင်းနဲ့ကျွမ်းကျင်လို့ဆိုတော့ကျွန်တော်တို့မှမရှိပါဘူ
း။ချင်းမီနယ်ဆိုရဖွဲ့ကတော့ဒေသခံပြည်သူတွေရဲ့သဘောထားတိုင်းဆုံးဖြတ်မယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးစလိုင်းအိုင်ဇက်ခင်ကပြောပါရယ်
။ကျွန်တော်တို့ကတော့သူတို့သဘောထားပဲနားထောင်ပါတယ်။ချင်းမီနယ်ဆိုရဒီကမ်ပလက်ဒေသခံပြည်သူတွေအတန်ပဲနားထောင်အဲ့ဒီအတိုင်းပဲဆုံးဖြတ်မှာ
။ဒေသခံတွေကောက်ကွက်နေတဲ့အခြေအနေတွေကြောင့်ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်မှာမဟုတ်ဘူးလို့မုံချောင်းကုမ္ပဏီဘက်ကပြောဆိုထားပါရယ်ခင်ဗျာ။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်တောင်မီးသွေးတအားပေးဆက်ယုံတိစောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူပြီးဝန်ကြီးချုပ်ထံတင်ပြဖို့စီစဉ်နေပါတယ်။
သရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုည9နာရီကနေ10နာရီထိအစအဆုံးကိုအတန်လွှင့်ချိန်ပြည့်ပြည့်ချင်းည10နာရီကနေ11နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။ဒီနေ့နဲ့ဖက်ဒီနေ့ညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်ချင်းချနေတဲ့တရုတ်တဲခန့်တချွတ်လှူရှာသူငင်းငယ်နိုဘယ်ဆုရှင်လှူရှာဘူဟာဒီနေ့ပဲအသက်ခင်ဆာယောဂာနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လှူရှာဘူဟာအသက်ခင်ဆာနောက်ဆုံးဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးကျင်းသားတူအဖြစ်ရှင်းနေချနေခဲ့ရတဲ့အချင်းထောင်ကနေစိတ်ကူးသားဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှင်ပြောင်းဖက်ရှန်ရန်ဒေသကဆေးရုံမှာပဲကွလွန်သွားခဲ့တာပါမကွယ်လွန်ရင်နောက်ဆုံးအချိန်မှာတော့ကျမ်းမာရေးပြည်သူဆက်ချက်မှုပေးခဲ့တဲ့အချိန်နဲ့မိသားစုကအမေရိကန်နိုင်ငံမှာဂျာမနီနိုင်ငံမှာစစ်ကူသားမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်ဆိုရကငင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအချိန်နဲ့လည်းကြုံခဲ့ရပါတယ်လူရှောင်မှုတိစုံမှုတွေနိုင်ငံတကာအသံဝင်းကလည်းတုံ့ပြန်တဲ့အခြေချထွက်ပေါ်လာပါတယ်နော်ဝေးနိုင်ငံနိုဘယ်ကော်မတီအုပ်ထားကတော့လူရှောင်မှုအချိန်မီတိုင်းကွယ်လွန်ခဲ့တဲ့အပေါ်တရုတ်နိုင်ငံမှာအခြေချတာဝန်ရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းလူရှောင်မှုကွယ်လွန်ခဲ့ရတာတရုတ်နိုင်ငံအတွက်သာမကကဘာကြီးအတွက်ပါကြီးမားတဲ့ဆိုရှယ်မီဒီယာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ပြင်သစ်သမ္မတအီမနျူအယ်မာခရွန်နဲ့အချမ်းဘက်ဝါဒတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲခဲ့တဲ့ရာပြည့်ထိမ့်မှတ်နဲ့တူဘာစတီးဒင်းပြင်သစ်နိုင်ငံတော်အားလာရဲ့နေ့အခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်မှာရောက်ရှိနေပါတယ်ဒီကနေ့ခီးစဉ်အတွင်းမှာတော့ပြင်သစ်သမ္မတမာခရွန်နဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်စစ်ပတ်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကရာဟောင်းနပိုလီယံဘိုနာပတ်ရဲ့အုတ်ဂူကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်သမ္မတထရန့်ရဲ့ခီးစဉ်အတွင်းရုရှားရေးအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကဆက်လက်လွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ
ကြာသပတင်းနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်မှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနိုင်နိုင်ကြပါတယ်မနေ့ကတောက်ကြမနေ့ပိုင်းအစီအစဉ်တွေကိုတော့ line to meter 3249တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.